ရေးပေါ်အခြေအနေအတွက်လိုအပ်တဲ့အမေရိကန်ဝန်ထမ်းတွေအီရတ်နိုင်ငံကထွက်ခွာကြဖို့အမေရိကန်ပြည်ထောင်စုကအမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံနဲ့စစ်ဖြစ်တော့မလားဆိုတဲ့အမေရိကန်အမတ်တွေစိုးရိမ်မှုတွေရှိနေခြင်းအစိုးရကအခုလိုအမိန့်ပေးလိုက်တာဖြစ်ပါတယ်။အရှေ့လပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုအီရန်ဒါမှမဟုတ်အီရန်ကြောထောက်နှုတ်ခံပြုထားသူတွေတိုက်ခိုက်လာနိုင်တယ်လို့သမ္မတထရမ့်အစိုးရကသတိပေးလိုက်ပြီးတဲ့နောက်ဘက်ဘက်မျိုးအမေရိကန်တာယုံနဲ့အဘယ်မျိုးအမေရိကန်တောင်စီဝန်ယုံကဝန်ထမ်းတွေကိုရှော့ချဖို့လှုပ်လာတာလည်းဖြစ်ပါတယ်။ဒီလိုရတဲ့ပတ်သက်ပြီးအမေရိကန်ဥပဒေပြုလွှတ်တော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်မှုတွေပေါ်ထွက်ခဲ့ပါတယ်။အထက်လွှတ်တော်နိုင်ငံသားဆွဆန်ရေးကမတီဝင်ထိတ်တန့်ဒီမိုကရက်တူဖြစ်တဲ့ရောဘတ်မန်နန်ဒက်စ်ကထရမ့်အစိုးရဟာဘာကြောင့်ဒီလိုဆုံးဖြတ်ရလဲဆိုတာသူတို့ကိုအသိမပေးခဲ့ဘူး။အီရန်ကိုစစ်တိုက်မဲ့အစီအစဉ်တစုံတရာရှိရဆိုရင်သူတို့နိုင်ငံသားဆွဆန်ရေးကော်မတီကိုနောက်ဆုံးအခြေအနေတွေကိုအသိပေးဖို့လဲတောင်းဆိုလိုက်ပါတယ်။အီရန်ကိုလက်တုံးပြန်ဖို့အတွက်အမေရိကန်တပ်သားတသိန်းကျော်လွှတ်ဖို့စဉ်းစားနေရဆိုတဲ့သတင်းတစ်ပုဒ်ကိုတော့သမ္မတထရမ့်ကငြင်းဆန်ပေမဲ့စစ်သားတွေအများကြီးစစ်ဆုပ်ချထားဖို့ရှိရဆိုတာကိုတော့မငြင်းဆန်ပါဘူး။